အမေရိကန်သမရဟောင်းဂရော့ဘာဘရာဘုရှ်ရဲ့စာပနာကိုအီပစ်ကိုပယ်ဖျားเจ้าမှာဒီကနေ့ကျင်းပရမှာအပိတ်သက်1500လောက်တက်ရောက်ကြမယ်လို့ခန့်မှန်းထားပါတယ်။တက်ဆက်ပြည်နယ်ဟျူစတန်မြို့မှာကျင်းပတဲ့ဒီစာပနာအခမ်းအနားကိုသမရဂရော့မလာနီယာထရမ့်သမရဟောင်းဘီလ်ကလင်တန်နဲ့ဇနီးဟီလာရီကလင်တန်သမရဟောင်းဘရိတ်အိုဘားမားနဲ့ဇနီးမီရှယ်အိုဘားမားတို့လည်းတက်ရောက်မယ်လို့ဆိုပါတယ်။အဲဒီနောက်တော့ဟျူစတန်မြို့အနောက်မြောက်အရက်မိုင်းတရားအကွာမှာရှိတဲ့Texas A&M Tech တို့မှရှိတဲ့ Bush စာကြည့်လိုက်မှာ Barbara Bush ရဲ့ယုတ်ကလက်ကိုမြင်မြုပ်တကြုံမှာပါစံကြောင်းအနီးမှာရှိပြီးတစ်ပင်နေနဲ့ဝန်းရံထားတဲ့နေရာမှာမြင်မြုပ်တကြုံမှာပါအဲ့ဒီနေရာမှာ1953ခုနှစ်ကသွေးကင်ဆာရောဂါနဲ့အသက်3နှစ်အရွယ်မှာကွယ်လွန်သွားတဲ့သမီးငယ်ကိုလည်းမြုပ်နှံထားပါတယ်။တောက်ကြနေကထုတ်ပြန်တဲ့ Bush မိသားစုရဲ့ကြေညာချက်မှာဇာပနာအခမ်းအနားအတွင်းအမတ်တရစကားပြောကြဖို့လူ3ဦးကို Barbara Bush ကရွေးချယ်ခဲ့တယ်လို့ဆိုပါတယ်သားဖြစ်သူဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Jeb Bush နိုင်ငံသားရေးဝန်ကြီးဟောင်း James A. Baker III ရဲ့ဇနီးဖြစ်သူသူ့ရဲ့မိတ်ဆွေ Susan Baker နဲ့2015ခုနှစ်ကခင်မွန်းဖြစ်သူ George H.W. Bush ရဲ့ကိုယ်ရေးအထုပ်ပတ်တီကိုရေးသားသူသမိုင်းပညာရှင် John Meacham တို့ကိုရွေးချယ်ခဲ့တာပါ41ယောက်မြောက် American သမ္မတကတော်လည်းဖြစ်43ယောက်မြောက် American သမ္မတရဲ့မိခင်လည်းဖြစ်သူ Barbara Bush ရဲ့ယုတ်ကလက်ကိုတောက်ကြနေတုန်းကတော့လူတွေထောင်ထဲချီးပြီးတော့လာရောက်ကာရဝပြုခဲ့ကြပါတယ်အသက်92နှစ်အရွယ်ဘာဘရာဘုရှာအင်္ဂါနေ့ကကွယ်လွန်သွားခဲ့တာပါခင်ဗျာ